နာဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်ရင်ပြီးခဲ့တဲ့မတ်လ23ရက်နေ့မတိုင်မီအထိမြန်မာနိုင်ငံဟာကူးစက်သူတယောက်မှမတွေ့ရတဲ့အတွက်ကန့်ကောက်ခဲ့ပါတယ်။အဲ့လိုဖြစ်ရတာကလည်းအကြောင်းချက်တချို့တိုက်ဆိုင်ခဲ့လို့ပါ။ကိုရိုနာဗိုင်းရပ်စ်ရောဂါဟာမြန်မာနိုင်ငံပြင်ပမှာစပြီးပေါ်ပေါက်လာတာဖြစ်တဲ့အတွက်မြန်မာနိုင်ငံတဲကိုရောက်ဖို့ဆိုရင်နီးလန်းနှစ်သွယ်နဲ့ဝင်ရောက်လာမှာဖြစ်ပါတယ်။တနည်းကတော့လေကြောင်းလိုင်းကဖြစ်ပြီးနောက်တနည်းကတော့နေဆက်ကနေဝင်ရောက်လာနိုင်ပါတယ်။အားလုံးသိကြပြီးတဲ့အတိုင်းဒီလန်တကြောင်းတည်းရှိတဲ့မြန်မာနိုင်ငံရဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေအဝင်အထွက်လုပ်မှုဟာအိန္ဒိယနိုင်ငံနေနဲ့နှိုင်းယှဉ်ရင်မပြောပလောက်အောင်ပဲနေပါပါတယ်ကိုရိုနာဗိုင်းရပ်စ်မြန်မာနိုင်ငံတွင်းကိုလေကြောင်းလိုင်းကနေဝင်ရောက်လာနိုင်ခြေနဲလို့ကန့်ကောက်ခဲ့တာဖြစ်ပါတယ်နေဆက်ကိုကြည့်ပြန်တော့လေအိန္ဒိယတရုတ်နိုင်ငံနဲ့ရှေ့လျားတဲ့နယ်နိမိတ်ရှိပြီးကုန်သွယ်မှုအများဆုံးလုပ်နေတဲ့နေဆက်ဂိတ်တွေရှိနေပါတယ်နှစ်နိုင်ငံလူဝင်အထွက်များတာအဲ့ဒီအချိန်ကvirus အစပြုရာအဓိကပြန့်နှံ့ကူးစက်ရာဟာတရုတ်နိုင်ငံဖြစ်လေတော့မြန်မာနိုင်ငံအတွက်အန္တရာယ်များနိုင်တယ်လို့မှန်းဆနိုင်ပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ကင်တွယ်ပုံဟာအတော့အကောင်းမွန်ပြီးမြန်မာနိုင်ငံအတွက်ကန့်ကောက်ခြင်းကိုဖြစ်ပေါ်စေပါတယ်။အဲ့ဒါကတော့ဝူဟန်နဲ့ဟူဘေးပြည်နယ်ကိုပိတ်ဆို့တားမြစ်ထားလိုက်ပြီး virus ကူးစက်သူတွေကိုရှာဖွေကူးသမှုတွေလုပ်ခဲ့ပါတယ်။တခြားပြည်နယ်တွေဟာလည်းပြည်နယ်တစ်ခုနဲ့တစ်ခုကူးလူသွားလာမှုကိုအထူးတင်းကျပ်ပြီးဗိုင်းရပ်စ်ကိုပိတ်ဆို့တားဆီးဖို့ကြိုးစားခဲ့ကြပါတယ်ဒီလိုနည်းနဲ့ကိုရိုနာဗိုင်းရပ်စ်ဟာမြန်မာနဲ့တကယ့်နယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်နယ်ကိုမပြောပလောက်အောင်ပဲရောက်ခဲ့ပြီးပြည်နယ်အစိုးရကလည်းပိုင်ပိုင်နိုင်နိုင်ရှာဖွေကူးသထိန်းချုပ်နိုင်ခဲ့ပါတယ်တခြားတစ်ဖက်ထိုင်းနိုင်ငံကိုကြည့်လိုက်ရင်လည်းအဲ့ဒီအချိန်ကထိုင်းနိုင်ငံကိုယ်တိုင်ကဗိုင်းရပ်စ်ကူးစက်ခံသူနေပါနေသေးတော့မြန်မာအတွက်ချင်းချောက်မှုမဖြစ်စေခဲ့ပါဘူးအခုဆိုရင်မြန်မာနိုင်ငံအတွက်ကံကောင်းခြင်းရက်တွေကုန်ဆုံးခဲ့ပါပြီမလ28ရက်နေ့အထိယောဂါတွေးရှိသူ6ယောက်ရှိသွားပြီးနောက်ထပ်တွေးမဲ့အလားအလာကူးစက်ပြန့်နှံ့နိုင်ခြင်းများမဲ့အလားအလာတွေတွေ့မြင်နေရပါပြီ။ဒီယောဂါနဲ့ပတ်သက်ပြီးမြန်မာနိုင်ငံနေနဲ့ဘယ်လိုအခက်အခဲတွေကိုရင်ဆိုင်နိုင်ပါသလဲ။ဘယ်လိုဖြေရှင်းကြမှာလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။အခုဒီပတ်ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်။လက်ရှိဗိုင်းရပ်စ်တွေ့ရှိသူ6ဦးထဲမှာ9ဦးဟာပြည်ပကပြန်လာသူတွေဖြစ်ပြီးပြင်သစ်အဲ့လန်းညွန်အမျိုးသမီးတစ်ယောက်ကပဲပြည်ပင်းမှာကူးစက်ခံရတာပါဘလို့ပဲဖြစ်ဖြစ်အခုဆိုရင်ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာလေကြောင်းလိုင်း6ခုလောက်ပဲအဆင့်အသက်လုံနေတာမို့ဗိုင်းရပ်စ်ကူးပြီးပြန်ဝင်လာသူရှိရင်တော့ကောင်းကောင်းကင်တွယ်နိုင်ပါပါနေဆက်ဘက်ကိုကြည့်လိုက်ပြန်ရင်လဲတရုတ်နိုင်ငံဟာသူ့နိုင်ငံတွင်းမှာဗိုင်းရပ်စ်ကူးစက်မှုကိုထိထိရောက်ရောက်ဟန်တားလိုက်နိုင်ပြီဖို့တရုတ်နယ်စပ်တွေဟာစိတ်ချရတဲ့အနေအထားရှိတယ်လို့ပြောနိုင်ပါတယ်။ဒီကြားထဲမထင်မှတ်ပဲဖြစ်ပွားလိုက်တဲ့ပြဿနာကတော့ထိုင်းနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူတိတိတသားသားမြင့်တက်လာမှုနဲ့မြန်မာနိုင်ငံသားရွှေ့ပြောင်းအလို့သမားတွေထိုင်းနယ်စပ်ကနေအလို့အရင်းနဲ့ပြန်ပြီးဝင်ရောက်လာခြင်းပါ။တကယ်ဆိုရင်တော့နယ်စပ်ကနေအလို့အရင်းနဲ့ပြန်ဝင်လာသူတွေကိုအဲ့ဒီနယ်စပ်မှာပဲတိသန့်ခွဲထားပြီး14ရက်စောင့်ကြည့်ပြီးဗိုင်းရပ်စ်နဲ့ပတ်သက်တဲ့တန်လျာကင်းသူတွေကိုမှနေရပြန်ခိုင်းတာအကောင်းဆုံးပါပဲအဲ့ဒါလိုအစီအစဉ်မျိုးကိုအကောင့်ထဲဖော်မယ်ဆိုရင်မြန်မာနိုင်ငံအနေထားအရတက်မတော်ဘက်ကအပြည့်အဝပါဝင်ကူညီမှဖြစ်နိုင်မှာပါစီးရင်စရာတွေအရထိုင်းနိုင်ငံဘက်ကရက်လွန်ဗီဇာကိုလက်ခံတယ်လို့ကြေညာပြီးမြန်မာနယ်စပ်ကိုတင်းတင်းကြပ်ကြပ်မပိတ်လိုက်မိတဲ့အချိန်အထိရွှေ့ပြောင်းလုပ်သား9000ကျော်နယ်စပ်ဖြတ်ကျော်ဝင်ရောက်လာခဲ့တယ်လို့ဆိုပါတယ်အဲ့ဒါလိုအရေးအတွက်ကိုတားဆီးနေရာချထောက်ပံ့စောင့်ကြည့်မှုလုပ်ဖို့ကျမရဲ့ဝန်ကြီးဌာနအပါအဝင်အစိုးရအနေနဲ့အချက်အလက်လုံလောက်မှုမရှိသလိုတက်မတော်ဘက်ကလည်းအကူအညီတောင်းကြည့်သလားမတောင်းကြည့်ဘူးလားအများပြည်သူမသိရသေးပါဘူးလားထူပြဿနာမျိုးကြုံရတဲ့လာအိုနိုင်ငံမှာတော့တက်မတော်ဘက်ကအပြည့်အဝအကူအညီမှုနဲ့ဖြည့်ရှင်းနေတာတွေ့ရပါတယ်လူ9,600ပမာဏရှိတဲ့ထိုင်းနိုင်ငံကဝင်လာတဲ့ရွှေပြောင်းအလုပ်သမားတွေသူရသူရရောက်တော့မှသာ14ရက်ခွဲခြားစောင့်ကြည့်မှုလုပ်ဖို့ဒေသန္တရအာဏာပိုင်တွေကအမိန့်ထုတ်ထားတာလို့ပဲလုပ်နိုင်ခဲ့ပါတယ်ဒါဟာတော်လေးကိုအာဏာရှိတဲ့စိုးရရတဲ့အနေထားပါနောက်ထပ်စိုးရင်ပူပန်ရတဲ့ပြဿနာကတော့စစ်ဘေးရှောင်စခန်းတွေနဲ့ဒုက္ခသည်စခန်းတွေတဲကဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြုံရနိုင်တဲ့ပြဿနာပါအဲ့လိုကြုံရရင်ဖြည့်ရှင်းရအတော်ခက်မှာဖြစ်ပါတယ်ဒါကြောင့်ကျန်းမာရေးဝန်ကြီးဌာနဟာကုလသမဂ္ဂလိုအဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေရှာနေတာတွေ့ရပါတယ်တကယ်တော့ကမ္ဘာကြီးနဲ့အတူမြန်မာနိုင်ငံကြုံတွေ့နေရတဲ့ကာယောဂါဘေးဆိုးကြီးကိုရင်ဆိုင်ဖြည့်ရှင်းဖို့ဆိုရင်ဒရတာအစိုးရနဲ့တက်မတော်အစိုးရနဲ့ပြည်သူစီးလုံးညီညွတ်နေဖို့လိုပါတယ်ဒါရမက တန်းသားလက်နက်ကင်တွေနဲ့ယာယီဖြစ်စေအပြစ်အခတ်ရစဲကြဖို့လဲလိုနေပါတယ်ပြည်တွင်းကအင်အားစုအသီးသီးစီးလုံးညီညွတ်မှုရှိရှိနဲ့ရင်ဆိုင်သွားမှသာစိုးဝါလာတဲ့ဗိုင်းရပ်စ်ကရောဂါဘေးစိုးကြီးကိုအထိကိုက်နည်းနည်းလောက်နဲ့ကျော်ဖြတ်နိုင်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်